မွန်ကြီးနယ်ဘီလင်းမြို့နယ်ရန်ကုန်မော်လမြိုင်ကားလမ်းပေါ်မှာရှိတဲ့မစောတရာဟာမေလ23ရက်ဒီနေ့မနက်ပိုင်းကမိုင်းဖောက်ခံခဲ့ရပြီးပြိုကျသွားခဲ့ရပါတယ်။တရာပေါ်ဖြတ်တန်းသွားလာနေတဲ့ဒေသခံတွေတိစုံမှုတွေဒဏ်ရာမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တရာမိုင်းခွဲခံရတာကြောင့်လက်ပန်းဆက်သွေးအခက်အခဲတွေဖြစ်ရတယ်လို့လည်းကွန်ပီစီပို့ဆောင်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူကားသမားတွေကပြောပါတယ်။မအေးမှာကြောက်ပြပေးပါဦးခင်ဗျ။
မွန်ပြည်နယ်ဘီလင်းမြို့နယ်ရန်ကုန်မော်လမြိုင်ကားလမ်းမပေါ်မှာရှိတဲ့မစောတရားဟာမေလ23ရက်နေ့မနက်ပိုင်းကမိုင်းခွဲခံရပြီးပြိုကျသွားခဲ့ပါတယ်ဒီအတွက်လူသေဆုံးမှုတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီတရားဟာအရင်မိုင်းခွဲလို့ကြိုးသွားတဲ့ကျုံးအိတ်တရားနဲ့တိတ်မဝေးကြောင်ခရီးသွားကုန်တဲ့တဦးကပြောပါတယ
်ဘီလင်းသားပါပဲအရင်ကျိုးတရားနဲ့တိတ်မဝေးမိုင်းခွဲတာလားမသိဘူးကျွန်တော်လည်းရှားတာမသိဘူးမရောစက်လာလို့မရသေးဘူး
သောဆောင်သားရအောင်ပတ်စီကြအောင်သောဆောင်သားကကားသေးတော်ယူလာတာနဲ့ပတ်နေကြတော့ပြောတာပဲ။တလေးရန်ပေါ်ပါလေမော်ဒန်ရန်ကုန်ဖိုင်ရန်ကုန်တူကအိတ်လာမှာပါပဲ။တလာနေပဲ။တေဆုံးမှုတွေဒဏ်ရာရမှုတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။စိုက်ကယ်မောင်းလာတဲ့အမျိုးသားတဦးတေဆုံးသွားပြီးနောက်ထပ်နှစ်ဦးလောက်ဒဏ်ရာတွေပြင်းထန်စွာရခဲ့ကြတယ်လို့လည်းဆိုပါတယ်။တေဆုံးသူနဲ့ဒဏ်ရာရသူတွေကိုနှီးစက်ရဆေးရုံကိုပို့ထားရပါတယ်။အခုလိုမျိုးမိုင်းခွဲခံရပြီးဘီလင်းတိုးဂိတ်မှာတော့ကားစီးရဲ့အတော်များများပိတ်မိနေတယ်လို့လည်းကားသမားတွေကပြောပါတယ်။အခုလိုမျိုးတံတားတွေမိုင်းခွဲခံရတဲ့အတွက်အဲ့ဒီလမ်းမိုင်းကိုအမိပြုတ်ပြီးလောက်ကင်စားတောက်နေရတဲ့ကားသမားတွေကုန်တယ်တွေအတွက်အခက်အခဲတွေဖြစ်ရသလိုကုန်ပစ္စည်းတည်ယူပို့ဆောင်ရေးလောက်ကင်နေတဲ့ကုန်စီပို့ဆောင်ရေးလုပ်ငန်းလည်းအခက်အခဲတွေဖြစ်ရတယ်လို့ဆိုပါတယ်။တံတားတွေမိုင်းခွဲခံရပြီးလမ်းပန်းဆက်သွယ်ရေးတွေခက်ခဲသလိုကုန်ပစ္စည်းတွေအချိန်မီမရောက်တဲ့အခက်အခဲတွေကိုလည်းကြုံရကြောင်းကုန်ပစ္စည်းပို့ဆောင်နေတဲ့ကုန်စီလုပ်ငန်းကတာဝန်ရှိသူတဦးကလည်းအခုလိုပြောပြပါတယ်
။လမ်းပိုင်းမှာကားစားတွေပေါ်ကျွန်တော်တို့ကုန်ပစ္စည်းတွေနဲ့အလုပ်လုပ်ရတဲ့သူတွေစပေါ်ပေါ့။ဆိုတော့အဲ့ဒီတံတားတွေတိုးတာလည်းအတွက်ဟိုစိတ်တယူလို့ရအောင်လို့ဘုံတော့အခက်အခဲတွေတော့ရှိတယ်ပေါ့။တကယ်လို့ဆိုတော့ဟိုစိန်ချန်ကြတော့ဟိုဒီဘက်ကလူရတဲ့တောင်းဆိုရဲသူတို့တောင်းဆိုရဲအချိန်မရောက်တာလို့ပါလို့သူတို့မျော်လင့်မျော်တဲ့အချိန်မရောက်တာလို့ပါလို့ဖြစ်တာပေါ့။ဒီနေရာတော့ကွန်ဗယ်ရီရဲ့ဒီနေ့ဟိုကားသမားလို့ကားဆရာတွေဟိုကိုယ့်ကိုယ်ကားဆရာတွေအကုန်လုံးကတော့သူတို့ကဒီပစ္စည်းပို့ရမှလမ်းကြောင်းပစ္စည်းဖြေရမှဟိုကိုယ်မသားစုသားဝင်နေပြည်တယ်လို့ဒီကတော့အဲ့ဒီပစ္စည်းတွေကိုသူတို့ရောက်အောင်တော့ပို့ပေးတာပေါ့အမှန်တကယ်။ဒါပေမဲ့ဒီစက်တာဝါတာပေါ့ဟုတ်ကလေးလို့ပြောရှိတယ်ပစ္စည်းတွေကပျောက်သွားလို့ဒါနဲ့ခွဲခြားရတာကြားတဲ့ဒီဘက်ကိုရောက်အောင်ကြာတော့ပစ္စည်းတွေအစားမခံတဲ့ပစ္စည်းတွေကဥပမာမုတ်တက်ကုန်တာတို့မုတ်တက်ကုန်တာတို့အဲ့လိုမျိုးပုတ်တာပုတ်တာတို့ပုတ်တလိုမျိုးပေါ့မုတ်တက်တာတို့ကတော့ဖြစ်လာတာပေါ့မှာ
အခုဆိုရင်ကားသမားတွေကတော့လမ်းဘေးကနေပတ်မောင်းတာရွာတဲ့ရွာပြင်ကနေတောလမ်းတွေကနေတဖြင့်ပတ်မောင်းတာတွေရှိပေမဲ့ကားငယ်တွေသာသွားလာလို့ရတဲ့အတွက်လဲပစ္စည်းတွေဟာတစ်ချိန်တည်းမရောက်နိုင်တာကြောင့်အခက်အခဲတွေဖြစ်ရတယ်လို့လဲဆက်ပြောပြပါတယ်
။ဟိုလူကကဒီကသုံးမဲ့ရောက်ရမဲ့နေရာမှာသုံးလုံးရောက်ရမဲ့နေရာမှာနှစ်ထုပ်ပဲအရင်ရောက်တာနောက်တစ်ထုပ်ကိုဆောင်ရတာနောက်တစ်ထုပ်ကဟိုဘယ်နည်းမှရောက်မယ်ဆိုတာမသိရတာအဲ့လိုဖြစ်တယ်။ပစ္စည်းလမ်းကြောင်းတွေကတော့ရင်းကားလမ်းကြောင်းရောက်ရှိတယ်။သာသမာတွေကတော့ဖြစ်တဲ့နေရာတာပေါ့မှာဟုတ်ကဲ့
။ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုတောင်ကလေးကျေးရွာအထက်ကမစောတရားလိုမျိုးတရားငယ်၃ခုလောက်ရှိတဲ့နဲ့အခုမစောတရားဟာမိုင်းခွဲခံရတာဖြစ်ပါတယ်မေလ17ရက်နေ့မနက်ပိုင်းကတော့ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုကကျုံအိတ်တရားမိုင်းခွဲတက်ခတ်ခံရပြီးတဲ့နောက်ကားသမားတွေကတရားဘေးကမြေနီလန်းကနေကားငယ်လေးတွေကနေသွားလာရပါတယ်တချို့ကတော့ရွာရဲ့အတွင်းပိုင်းကိုဝင်ပြီးရွာတွေကိုပတ်မောင်းပြီးသွားလာကြတာတွေလည်းရှိပါတယ်အခုမစောတရားမိုင်းခွဲခံရမှုကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာ KNLPD ရဲ့လက်ချက်ဖြစ်ကြောင်းတရားမိုင်းခွဲမှုကြောင့်စိုက်ကယ်3စီးတရားပေါ်ကနေပြုတ်ကျခဲ့ပြီးတဦးသေဆုံးက2ဦးဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ကျုံးအိတ်တရားမိုင်းခွဲခံရတော့ကလည်း KNLPD ရဲ့ပူးပေါင်းတပ်တွေမိုင်းခွဲဖျက်ဆီးခဲ့တာလို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်